ဒီမိုကရေစီစနစ်ကိုပဲတိုက်တာလေမာဒီမိုကရေစီစနစ်ဆိုတာအဲတူးချင်းတူးချင်းမာတာသူလူတူးချင်းမာခွင့်ရေးပြည့်ရှိတယ်သူ့ပေါ်မှာနိုင်ကျင်တာဖိနှိပ်ချုပ်ဆဲတာဘာမှမရှိဘူးအဲအဲ့စနစ်ကိုကျွန်တော်တိုက်တာအဲအဲ့အဲ့ဟာကိုမာတို့ကဖျက်လို့ဖျက်စီးလောက်တယ်ဒီမိုကရေစီကိုမပေးချင်ဘူးပေါ့နော်နောက်ပြီးတော့ဒီလူကိုလူတယောက်ကိုမတရားဖမ်းဆီးတယ်ဆိုတဲ့ဟာဒီခေတ်မှာဘလို့မှလက်မခံနိုင်တော့ဘူး
မန္တလေးတိုင်းရောင်ဦးမြို့နယ်တရားသူကြီးဒေါ်တင်စာမြပါသူဟာဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းလိုက်တဲ့နောက်စစ်အာဏာရှင်ကိုဆန့်ကျင်ဖို့ CDM မှာပါဝင်ခဲ့သူပါအ
ာဏာသိမ်းတော့ကျွန်တော်ကဒီ2ရက်နေ့ကလေးကလိုင်းမော်တင်နေဒီ Civil Disobedience Movement မှာပါတယ်ဆိုပြီးတော့ဒါပေမဲ့ကျွန်တော်အဲ့ကလေးတွေ2ယောက်ကငယ်နေတော့လေအဲ့ဒါအရာအမေရောခင်မောငေါကအမပေးသေးဘူးအမပေးသေးတော့ကျွန်တော်ကရုံးဆက်တက်နေရတယ်ရုံးဆက်တက်နေရတယ်အဲ့တက်နေတလန်းနေမှာကိုကဟိုလှုပ်လို့ရတာလှုပ်တာပေါ့နော်ပါအဲ့ဒီဖမ်းလာတဲ့သူတွေကိုတွတ်တွတ်ပေးနိုင်တာမျိုးဖြစ်နေတယ်တလန်းမှာ
အာနာသိန်းတော်ကိုဆန့်ကျင်တဲ့တမုန်တီးလှုပ်ရှားမှုကြောင့်ဖမ်းဆီးခံရသူတွေကိုသူကပြန်လွှတ်ပေးခဲ့တာတွေလုပ်ဖို့ကင်ဘက်တွေကိုစီရီယံမှာပူးပေါင်းပါဝင်ဖို့တိုက်တွန်းခဲ့တာတွေကြောင့်တင်းမာမှုတွေသတိပေးခံရတာတွေရှိခဲ့တယ်လို့ဒေါ်တင်စာများကပြောပါတယ်
။ရုံးဝိုင်းမတက်ချင်မတဲ့တက်နေရတာအဲ့လိုမျိုးကိုကချက်ချင်းမပြေးနိုင်လက်မှတ်မထိုးလို့ရှိရင်ရုံးဝိုင်းနေပျောက်သွားတယ်ဘန်းခံရမယ့်အနေကြီးရတယ်တက်နေရတဲ့အတော်ဖြစ်သွားအဲ့ကိုကဘယ်လိုပြောစိတ်လျှော့ပြီးတက်တာပေါ့စိတ်ကြီးပြီးတက်နေတာလေစိတ်ကြီးပြီးတက်နေတာဆိုတော့အဲ့မှာဖမ်းလာတဲ့အမှုတွေလည်းလွတ်ဆက်တမ်းမှုတွေ့ပြီးသွားတယ်လွတ်မပေးဟိုဖမ်းပြီးပြောတော့တာသူဟိုကလွတ်ပေးမှာဖမ်းလာခဲ့ကြည့်ဒီအာနာသိန်းတာလုံးဝမတရားဘူးဟိုဒီအပြစ်မရှိဘူးပေါ့နော်တော်လန်တဲ့လူတွေမှန်တယ်အားပေးရမယ်ပေါ့အဲကျမတို့လည်းတော်လန်ရမယ်ပဲကျမလည်းဆရာဆက်တမ်းမှုလည်းစီတင်ရလို့အဲ့လိုမျိုးပြောအဲအဲ့လိုမျိုးသူကလည်းလက်မခံအောင်ခြေတည်နေဖြစ်တာပေါ့နော်သူတို့လည်းနည်းနည်းလေးသားမာတော့မှာအဲ့လိုမျိုးအဲအရင်တော့ကကိုနဲ့ဆိုလို့ရှိရင်မျက်နှာထားတအားပြောရပြောင်းတဲ့လူတွေကကိုလို့ပြောတဲ့ခါမှာတော့သူတို့ကလည်းအဲ့ကိစ္စနဲ့ပတ်သက်တော့ချက်မပေးဆိုတဲ့အပုံစံမျိုးတွေပြောရအောင
်စစ်ကောင်စီကိုမကြိုက်တာတွေလူမှုကွန်ရက်မှာနေတိုင်းရေးလို့ခင်မွန်းဖြစ်သူနဲ့အခြေတင်ဖြစ်ပြီးကွာရှင်းဖို့အထီလဲသူကြုံခဲ့ရတာပါ
မကြိုက်ဘူးကျွန်ဒီအားတော့တလားတစ်နှစ်ပဲပေါ့အနာထိန်းတာပေါ့သူအဲ့လိုပြောပြီးပြန်သွားတာသူကလည်းကိုယ်ဒီမိဖွားခွင့်ကိုလိုက်ပို့တာပဲရှိတယ်ကွာရန်တင်းစိတ်တော့သူလည်းပြန်သွားတာသူလည်းခွင့်မရဘူးဆိုတော့အဲပြန်သွားပြီးတော့ဝေးရပဲသူကလှန်လှန်ပြောတာမရေးနဲ့အဲကျွန်တော်ကလည်းရေးတယ်နေတာအဲ့တော့သူကနောက်ဆုံးမလူရန်ရောက်လာပြီးတော့ပုံရိုက်ခွဲကြိုက်ခွဲပြီးတော့ကွာရှင်းစာချုပ်ပါတခါလေးလက်မှတ်ထိုးပေးဆိုပြီးတော့လောက်တာ
ဖေဖော်ဝါရီလကုန်ကနေတရားသူကြီးအစည်းအဝေးမှာတော့တရားသူကြီးတွေစစ်တပ်ဘက်ကိုအလေးပေးအမိန့်ချရမယ်စစ်တပ်ကိုကူညီရမယ်လို့ပြောလာတဲ့အခါမှာ CDM ပြက်ပြက်သားသားလှုပ်ဖို့သူဆုံးဖြတ်ခဲ့ပါတယ်လူမှုကွန်ရက်ကနေ CDM လောက်ကြောင်းလိုက်လွင့်ပြောကြားခဲ့ပြီးမောင်ဖြစ်သူရဲ့အကူအညီနဲ့နေကနေမိခင်ဖြစ်သူတာသမီဖြစ်သူတွေနဲ့အတူရန်ကုန်မြို့ကိုထွက်ခွာလာခဲ့တယ်လို့ဆိုပါတယ်။ရန်ကုန်ရောက်ခါစမှာသူတို့တာမီတွေညစ်တဲ့ကြောက်တင်တဲ့တင်းမောပေါ်မှာလနဲ့ချီနေခဲ့ရပါတယ်
။ရန်ကုန်လှိုင်မြစ်လှိုင်မြစ်နဲ့အရာရီမြစ်နဲ့ကျွန်တော်လှိုင်မြစ်ကနေအရာရီမြစ်ကိုသွားပြီးတော့မှအရာရီမြစ်ဆက်တက်နေခါတင်းမောရအဲ့ဟိုအရာရီပဲအရီတိုင်းပဲဖျားပုံလို့မြောင်းရလို့ကြံခင်းလို့လေအဲအဲ့ဘက်တွေမြောက်တယ်အဲအဲ့မှာနှစ်လလောက်ရေထဲမှာနေနှစ်လလောက်အဲအဲ့တမြင်သင်္ဘောကြီးကအရန်ပူတယ်အဲအရန်တော့ကျဲတယ်ဒါပေမဲ့သူကနှွေဖြစ်နေတော့ပူတယ်အဲနောက်အနေကပူတဲ့အနေကိုကျွန်တော်ကသိမ့်ကြောက်ကြောက်တာအဲ့ကလေးတွေပြုတ်ကြမှန်တယ်သူအကမပါဘူးအဲအဲ့ဒါနဲ့အရန်အနေများတယ်ဆိုပြီးတော့အဲ့မှာနှစ်လလောက်ဝင်နေပြီးတော့နောက်ကုန်းပေါ်မှာတက်ပြီးတော့တလားအိမ်သားပြီးနေတယ်
ရန်ကုန်မှာနေထိုင်ရင်းတစ်ဖက်မှာလည်းခင်မွန်းဖြစ်သူကို CDM လုပ်ဖို့တိုက်တွန်းခဲ့ပေမဲ့သဘောထားအမြင်ကွာဟချက်တွေကြောင့်နောက်ဆုံးမှာတရားဝင်ကွာရှင်းခဲ့တယ်လို့ဒေါ်တင်စာမြကပြောပါတယ်။နောက်ပိုင်းစစ်ကောင်စီဘက်တော်သား Telegram Channel မှာသူ့ကိုချိန်ချောက်ရေးသားလာတာတွေကြောင့်ရှောင်တိန်ရင်ထိုင်းနိုင်ငံနဲ့ဆက်မဲဆောက်မျိုးကိုသူတို့ရောက်လာခဲ့ပါတယ်။မဲဆောက်မျိုးမှာနေရင်မြို့သားညီညွတ်ရေးအစိုးရ NUG တရားရေးဝန်ကြီးဌာန MOJ မှာသူတာဝန်ထမ်းဆောင်ခဲ့ပါတယ်။လက်ရှိမှာတော့တော်လှန်ရေးအလုပ်သစ်တစ်ခုအတွက် MOJ ကနေသူနှုတ်ထွက်ထားပါတယ်။နေရာသစ်မှာစင်ကုန်မှုအခက်အခဲတွေရှိပေမဲ့သူလျှောက်ခဲ့တဲ့လမ်းပေါ်မှာတစိုးတစ်ဆင်းမြနှောင့်တရတာမရှိခဲ့ဘူးလို့ဒေါ်တင်စာများကပြောပါတယ်
။နောက်စိတ်တက်တော့မကြဘူး။သူများတွေကိုကိုတက်ဆိုးနေတာပဲမြင်တော့လေ။အော်သူများနဲ့ဆိုင်ရောစီရီယယ်လောက်တာချင်းတူတယ်တော့မှကိုလောက်တာလူတကာချီချူးပါလားပေါ့ဥမာကျွန်တော်ဆိုဒီဘက်ရောက်တာနဲ့အင်တာဗျူးတွေပါလို့ပဲအဲ့မှာလူရဲ့ချီချူးပဲအော်ကိုလောက်တာ များသိပြီးတော့တချို့ဆိုရင်ဆရာမသူတို့ပေးဆက်တာဘူးမှလည်းမသိအများတရဘာနော်ပေးတာချင်းပေးဆက်တာချင်းတူတူစီဒီယန်ချင်းတူတူလို့လုပ်ခဲ့တယ်ကိုကြတော့တော့နည်းနည်းအဲလူများချီးကျူးခံရတာလေးကဟောဖြစ်နေတာဘာနော်ကြည်နူးစရာဖြစ်နေတာ
သူရဲ့ဖြစ်ချင်ဆုံးဆန္ဒကတော့မြန်မာပြည်မှာဒန်းလူညီများမှုနဲ့အများယုံကြည်အားကိုးတဲ့တရားစီရင်ရေးဖြစ်ဖို့နဲ့အဲ့ဒီအတွက်လဲဆက်လက်ပြီးတက်နိုင်သမျှကြိုးပမ်းသွားမှာဖြစ်တယ်လို့ဒေါ်တင်စာများကပြောပါတယ်ရှင်။နားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်။